ဟုတ်ကဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေတွင်ဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့တမ်ရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒူးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်၄ဦးကိုဒီလ16ရက်နေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုဟာဒဏ်ခတ်ခံရသူတွေနဲ့သူတို့မိသားစုဝင်တွေကိုအမေရိကန်နိုင်ငံအတွင်းတွာလာခွင့်ကိုပိတ်ပင်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုတန်ခတ်မှုနဲ့ပတ်သက်ပြီးတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်။ဒီလိုဖြစ်ပါရင်အဝင်ရောက်ပတ်သက်တာတွေလို့ကျွန်တော်ဆက်မပြောချင်တော့ဘူး။အဓိကတော့ဘယ်လိုတော့ဒီပုံပေါ်ဆောင်ခြင်းအပြင်တော့တက်ရောက်မှုရှိလားတက်ရောက်မှုမရှိလားလို့လည်းကျွန်တော်အရင်ပြောလို့ဒီကတော့တမ်ရော့အနေနဲ့ကဆန္ဒအမှုပြောင်းတာ။တမ်ရော့ရဲ့ကုန်ပိတ်ခါတော့ဒါဟုတ်ပါဒီကြံပြီးပိုင်းတော့ထိခိုက်တယ်ကျွန်တော်ပြော
စခိုင်းပြည်နယ်အတွင်းမှာ2012ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပြည်ပခတွေဟာဒေသခံတိုင်းရင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကစတင်တာမဟုတ်ကြောင်းတမရော်အနေနဲ့တိုင်းရင်းသားတွေကိုကာကွယ်ဖို့နဲ့နေမြေဒေသလုံခြုံရေးအတွက်ဆောင်ရွက်ခဲ့တာသာဖြစ်ကြောင်းပြောပါတယ်။ဒီလိုဆောင်ရွက်ရမှာလူခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့တယ်လို့ဒီအပေါ်မှာတမရော်ကစုံစမ်းစစ်ဆေးရေးယူဆောင်ရွက်တာတွေလှုပ်ဆောင်ခဲ့တာကြောင့်ဒီဆောင်ရွက်မှုတွေအပေါ်မှာလေးစားဖို့လိုမှာဖြစ်ကြောင်းလည်းပုံမှုချုပ်ဇော်မင်းထွန်းကဆက်ပြောပါတယ်
။ဒါနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်တာတို့ကလည်းဆွဆွဲချက်တွေရှိပါတယ်။ဒီပေါ်ရင်မှာလည်းတံခိုးရစ်တွေရှိကြအောင်ရှိဒုတိယပုံမှုတရားဥပဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့နဲ့ကျွန်တော်စုံစမ်းစစ်ဆေးတဲ့စက်ပီဒီနဲ့ရယူသွားတယ်ဒီဥပဒေတွေအတူနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ပေးခဲ့ရှိအခုချိန်ကြီးလဲသူတို့ပြန်ပြေးပေးဆိုတာဒီနောက်လို့ဒီတော့ဦးဦးဒီဆုံးမစစ်ပြီးခုံလုံးနဲ့တောက်ဆောင်ရရှိတယ်အဲ့ခုံလုံးကတော့ကျွန်တော်မြင်ရင်ကောက်ရောက်စစ်စစ်ပေးခဲ့တာဒီကျူလန်ကားထဲမှာအခုတစ်ချိန်သွားတာနဲ့မချိန်ရှိပေါ့ဒါဒီကျွန်တော်ဆောင်ရွက်နေရရှိတယ်အရေးယူဆောင်ရွက်မှုတွေကဆောင်ရွက်နေရရှိဘယ်လိုမျိုးကျွန်တော်ဆောင်ရွက်နေရတဲ့ကိစ္စတွေလဲသူရဲ့ကြားစီရင်နဲ့ဆောင်ရွက်နေတဲ့ဒီစာရီကိုတော့လေးစားဖို့ကိုယ်တိုင်လို့လို့ထင်ပါရဲ့ဗျ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ရခိုင်နဲ့ပတ်သက်တဲ့ကိစ္စကလည်းဘာမှပြောတဲ့ရင်းမှုကမလုံနိုင်ဘူးလေ။မလုံနိုင်တဲ့ချိန်ဒီအောက်မှာအခုဘုံယုံကြီးမဲအောင်လိုက်လို့ရလှုပ်ရှားမှုကလည်းဒီအမေရိကန်နဲ့နောက်ဥရောပပြင်ပမှာရှိနေတဲ့တိုင်းပြည်သူတော်တော်များများကိုတန်တမာရေးစီစဉ်ပြီးတွားပြနောက်ပြီးဆွေးနွေးနေပြီးဝယ်မှုကိစ္စအစီအစဉ်လေးလုပ်ဒီအကြောင်းဆွေးနွေးပြီးအောက်မှာဆက်တူးချစ်လိုက်တာလို့ထင်ပါတယ်ကျော်ရင်တော့နိုင်ငံရေးမူဝါဒရဟုတ်ရစ်တင်တယ်လို့ကျွန်တော်တော့မြင်ပါတယ်ဗျနော်
ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးတွေမှာအစ္စလမ်ဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဗိုလ်ချုပ်ကြီးတူဦးအပါအဝင်တမ်ရော်အစင်းမြင့်အရာရှိတချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတူဦးကိုအရေးယူတန်ခတ်တာတွေရှိခဲ့ပါတယ်အမေရိကန်ဆိုးရွားကဒီလိုရေးယူတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်6ယောက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီကိုတင်ပြတာတွေရှိခဲ့ပေမဲ့မြန်မာဆိုးရွားဘက်ကတော့လက်မခံခဲ့ပါဘူး